ဆွစ်ဇာလန်လုံနဲ့လက်နက်တွေယူကရိန်းကိုပို့မှုတားမြစ်ချက်ပေါ်မှာဆွစ်ဇာလန်သမ္မတအလန်ဘာဆက်ကခုခံပြောဆိုပြီးတော့သူ့ရဲ့ဂျာနီရက်တည်မှုမူဟာအရင်ကထက်ပိုပြီးတော့အရေးပါလာတယ်ဆိုပြီးတော့တနင်္လာနေ့အင်တာဗျူးတစ်ခုမှာပြောထားပါတယ်ဆွစ်ဇာလန်လုံလက်နက်တွေစစ်ပွဲတွေမှာအသုံးမပြုရဘူးလို့လည်းအပတ်စဉ်သတင်းစာတစ်ခုနဲ့သူကမေးမြန်းခန်းမှာပြောဆိုထားတာပါယူကရိန်းကိုရုရှားကျူးကျော်ခဲ့တဲ့2020ခုနှစ်ဖေဖော်ဝါရီလကစပြီးတော့ဗမ်လိုက်ကြားနေမှုဆိုတဲ့ဆွစ်ဇာလန်နိုင်ငံရဲ့ရှေ့ကြားတဲ့အစဉ်လာအပေါ်မှာအတော်လေးကိုအငင်းပွားပြောဆိုမှုတွေရှိခဲ့ပါတယ်ဆွစ်ဇာလန်နိုင်ငံဟာ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ရုရှားကိုပြစ်မှတ်ထားအရေးယူတဲ့ EU ရဲ့ရှေ့ဆောင်မှုအတိုင်းပဲလိုက်ခဲ့ပါတယ်။ဒါပေမဲ့လို့လဲဆွစ်ဇာလန်လက်နက်တွေပိုင်ဆိုင်ထားတဲ့နိုင်ငံတွေကဒီလက်နက်တွေကိုယူကရိန်းကိုလွှဲပြောင်းပေးဖို့ကိုတော့ဆက်ပြီးတော့တားမြစ်ပိတ်ပင်ထားပါတယ်။ဂျာမနီ၊စပိန်နဲ့ဒိမတ်နိုင်ငံတွေကမြစ်တပ်ရဲခံထားပေမဲ့လည်းနိုင်ငံတကာလက်နက်ကိုင်ပြည်ပခတွေကိုဆွစ်ဇာလန်နိုင်ငံလက်နက်တွေမရောက်ရှိစေဖို့အတွက်ပြဋ္ဌာန်းထားတဲ့ဥပဒေအရဆိုပြီးတော့ဆွစ်ဇာလန်ဘက်ကဒီနေ့အထိကိုညှင့်ပယ်ထားပါတယ်။ဒီမူဝါဒဟာညီညာရေးလူသားချင်းစာနာမှုဥပဒေသားနဲ့ဖြစ်နိုင်လို့ရှိရင်စစ်ဆန်ဆွေးနွေးနိုင်မှုအပေါ်မှာအခြေခံတယ်ဆိုပြီးတော့ဆွစ်ဇာလန်သမ္မတကပြောပါတယ်လူသားချင်းစာနာမှုနဲ့လူခွင့်ရေးဥပဒေဂျနီဗာသဘောတူညီချက်ကိုအကောက်အွယ်ပေးဖို့ဆိုတာဟာအရင်ကထက်ပိုပြီးတော့အရေးကြီးလာတယ်လို့လည်းသူကပြောပါတယ်ဆွစ်ဇာလန်နိုင်ငံဟာဂျနီဗာသဘောတူညီချက်အခြေတည်ရာနေရာဖြစ်တယ်လို့ပဲ ICRC ကမ္ဘာ့ချက်ချင်းဤအဖွဲ့နဲ့ကုလသမဂ္ဂနဲ့ EU ဥရောပသမဂ္ဂဌာနချုပ်ရှိတဲ့နေရာဖြစ်တာမို့လို့ဆွစ်ဇာလန်နိုင်ငံရဲ့အခမ်းအကဏ္ဍကိုသူ့နိုင်ငံရဲ့ဥပဒေမှာထည့်သွင်းပြဋ္ဌာန်းထားတယ်လို့လည်းဆိုပါတယ်ယူကရိန်းစစ်ဆုံးသက်ရေးရုရှားနဲ့စစ်ဆင်ညှိနှိုင်းမှုအနည်းနဲ့အမြန်လိုအပ်တယ်ဆိုတာကိုသူ့အနေနဲ့ယုံကြည်တဲ့အကြောင်းလည်းပြောပါတယ်။ဆွစ်ဇာလန်လက်နက်တွေကိုတတိယနိုင်ငံကတဆင့်လွှဲပြောင်းရေးကတ်သက်ထားချက်တွေကိုပြန်လည်ဖြေလျှော့ပေးဖို့ဆွစ်ဇာလန်လွှတ်တော်တွေအထိကြိုးပမ်းပြောဆိုမှုတွေရှိလာပါတယ်။ဒီလိုမျိုးဖြေလျှော့မှုရဖို့အတွက်လွှတ်တော်နဲ့အစိုးရကမှပြန်လည်ဆွေးနွေးရမှာဖြစ်ပြီးတော့လူမှုဆန္ဒခံယူပွဲတရားလည်းလုံခြုံလို့ရဖွယ်ရှိပါတယ်။ဒါပေမဲ့လည်းသူ့ရဲ့အမြင်အရရောအစိုးရရဲ့ယက်တီချက်အရရောဆွစ်ဇာလန်လက်နက်တွေကိုစစ်ပွဲတွေမှာအသုံးမပြုရဘူးဆိုပြီးတော့ဆွစ်ဇာလန်သမ္မတကပြောဆိုပါတယ်ခင်ဗျ။